Samsung company က Galaxy Note Smart Note 7 smartphone တွေရောင်းလာကိုဒီကနေ့ရထားလိုက်ပါတယ်ဒီဖုန်းမျိုးစားတွေကတချို့ဖုန်းတွေကိုအားသွင်းနေရင်ပေါက်ကွဲပြီးလောက်လာတယ်ဖြစ်ပြီးတဲ့နောက်စထုတ်ပြီးသတင်းပတ်ပဲရှိသေးတဲ့အချိန်မှာဆက်မရောင်းမဲ့ရထားလိုက်တာပါ Note 7ကိုဝယ်ထားသူတွေအနေနဲ့ဘယ်အချိန်တုန်းကပဲဝယ်ထား smartphone အသစ်တွေနဲ့ပြန်လဲပြီးမယ်လို့ Samsung company ရဲ့ mobile phone လုပ်ငန်းပိုင်းဥက္ကဋ္ဌခိုတောင်ဂျင်းကပြောပါတယ်သူတို့ရောင်းထားတဲ့ဘယ်ဖုန်းက Android ဖြစ်စီတယ်ဆိုတော့အတိအကျသိနိုင်တဲ့နီလန်ရှာမတွေ့တဲ့အတွက်တကဘာလုံးမှာရောင်းထားတဲ့ဖုန်းတွေအားလုံးကိုပြန်လည်အပ်ဖို့ Samsung ကကြေညာထားပါတယ်။ဒီလိုပြန်သိမ်းရတာဒါဟာပထမဆုံးအကျင့်ဖြစ်ပေါ်ရှိပါတယ်။တောင်ကိုရီးယားနဲ့အမေရိကန်ပါဝင်နိုင်ငံ၁၀နိုင်ငံမှာရောင်းနေတဲ့ Note 7ဖုန်းတွေကိုပြန်သိမ်းလိုက်ပါပြီ။သူတို့ဖုန်းတွေအတွက်ဘက်ထရီလုတ်ပေးတဲ့ကုမ္ပဏီတစ်ခုထဲမှာတစ်ခုရဲ့ဘက်ထရီကမီးလောင်စေနိုင်တာကိုကုမ္ပဏီရဲ့စုံစမ်းစစ်ဆေးမှုကနေတွေ့ရတယ်လို့ဥက္ကဋ္ဌခိုတောင်ချင်းကပြောပေမယ့်အဲ့ဒီကုမ္ပဏီနာမည်ကိုတော့မပြောပါဘူး။ဒီပြဿနာကြောင့်ထိခိုက်ဒဏ်ရာရတဲ့သတင်းမျိုးတွေတော့မကြားရသေးပါဘူး။ဒီဖုန်းအလုံးပေါင်း2တန်းခွဲလောက်ထုတ်ထားပြီးဩဂုတ်လ19ရက်နေ့မှာစရောင်းကလေးကဆိုရင်အလုံးကြီး1တန်းကျော်ရောင်းထားပြီးလို့ Samsung ကပြောပါတယ်။တရုတ်နိုင်ငံမှာတော့ဒီဖုန်းတွေရောင်းတာကိုမရက်ပါဘူး။တရုတ်မှာရောင်းနေတဲ့ Note 7ဖုန်းတွေမှာသုံးတဲ့ဘက်ထရီကနောက်ထပ်ကုမ္ပဏီတစ်ခုကနေသွင်းတဲ့ဘက်ထရီကိုအသုံးပြုထားတာလို့ Samsung ကပြောပါတယ်။